ဘဝဒဝန်ကိုရိုနာဗိုင်းရပ်စ်ရင်ဆိုင်နေရချိန်မှာဗိုင်းရပ်စ်တိုက်ဖျက်ဖို့အတွက်ဗုဒ္ဓရဲ့အဆုံးအမနဲ့တင်ကြားပြသမှုတွေကိုသတိရကြဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်။ဂေါတမမြတ်စွာဘုရားဖွင့်တော်မူခဲ့တဲ့ကစုံလာပြည်နေ့ကဝန်ကြီးချုပ်နရင်ဒရာမိုဒီကအဲ့လိုပြောခဲ့တာကိုရိုက်တာသတင်းဆောင်ပါကိုအခြေခံပြီးပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။ကမ္ဘာတော်မှာအခုလို COVID-19 ကာယရောဂါအဆိုးကြီးနဲ့ရင်ဆိုင်နေရချိန်မှာဗုဒ္ဓမြတ်စွာဘုရားရဲ့အဆုံးအမတွေကဒီစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားဖို့အတွက်အသင့်တော်ဆုံးဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမေလ9ရက်နေ့ကကြာရောက်ခဲ့တဲ့ကစုံလာပြည်နယ်မှာပြောကြားလိုက်ပါတယ်
။ साथियों ऐसे समय में जब दुनिया में
ကမ္ဘာတော်မှာအခြေအနေတွေမတည်မငြိမ်တဲ့ဝေယုံသုံးကားဖြစ်နေချိန်မှာအချိန်တော်များများဝမ်းနဲ့ပူဆွေးတာတွေစိတ်ပျက်အားရောတာတွေမျောလင်းချင်မဲ့တာတွေတိတ်ကူးခံစားကြပါတယ်။အဲ့လိုအချိန်မှာဗုဒ္ဓအဆုံးအမတွေကအသင့်တော်ဆုံးဖြစ်ပါတယ
်။ကစုံလာပြည်နယ်ဟာဂေါတမမြတ်စွာဘုရားကိုဖွားမြင်တော်မူတဲ့နေ့ဖြစ်သလိုဘုရားအဖြစ်ကိုရောက်တဲ့နေ့လည်းဖြစ်တဲ့အပြင်ပရိနိဗ္ဗာန်ဆန်တဲ့နေ့လည်းဖြစ်တာကြောင့်ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရနေ့တစ်နေ့ဖြစ်ပြီးအိန္ဒိယဝန်ကြီးချုပ်မိုဒီကတနိုင်ငံလုံးကိုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံအရှေ့ပိုင်းဘီဟားပြည်နယ်ဗုဒ္ဓဂါယာမြို့မှာလွန်ခဲ့တဲ့နှစ်2005ကျော်ကဘုရားဖြစ်ရောက်တော်မူခဲ့တဲ့မဟာဗောဓိကျောင်းဆောင်နေရာအပါအဝင်ကမ္ဘာတစ်ဝန်းမှာပါကစုံလာပြည်နယ်အခမ်းအနားတွေကိုတခန်းတနာကျင်းပတာမျိုးတွေမလုပ်ခဲ့ကြပါဘူး
။ဘဂဝန်ဘုဒ္ဓ कहते थे कि मानव को निरंतर ये प्रयास करना चाहिए
လူတွေနေနဲ့အခုလိုအခက်အခဲဒုက္ခတွေကိုကျော်လွှားရုံထွက်နိုင်ဖို့အမြဲတမ်းကြိုးပမ်းနေရမယ်လို့ဗုဒ္ဓကဆုံးမခဲ့ပါတယ်။ဒါတွေကိုစိတ်ပြတ်နေလို့မရပါဘူး။ဒီနေ့လိုအချိန်မှာဆိုရင်လည်းကျွန်တော်တို့အားလုံးဟာဒီလိုအခက်အခဲကြုံရတဲ့ကာလကြီးကနေရုန်းထွက်နိုင်ဖို့အဆက်မပြတ်ကြိုးပမ်းနေကြတာဖြစ်ပါတယ
်။နှစ်စဉ်နှစ်တိုင်းအခုလိုကစုံလာပြည်နေတဲ့ကစုံကျောင်းရဲ့သုံးဘက်ကာလအတွင်းကမ္ဘာတော်မှာရှိတဲ့ဗုဒ္ဓဘာသာဝင်တသိန်းလောက်ဟာအိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့ကိုဘုရားဘုခီးဖြစ်သွားလို့ရှိကြပြီးမဟာဗောဓိကျောင်းဆောင်နဲ့ဘုရားဖြစ်ရောက်ရှိတော်မူတဲ့ဗောဓိညောင်မင်းတွေကိုတော်ရောက်ရှ िख ိုးပူတော်လေးရှိကြပါမယ်အခုနှစ်မှာတော့ virus ကူးစက်မှုတွေကြောင့်သာဖုန်ကြီးတချို့နဲ့ဒေသခံဖျားဘူးတချို့ပဲဝတ်ပြုဆူတောင်းခဲ့ကြပါတယ်ခင်ဗျာ